လန်ဒန်မြို့အနောက်မြောက်ပိုင်းကမ်ဒန်အရက်မှာရှိတဲ့မဲဆန္ဒရှင်တွေမနေ့ကြတာပြီးနေကဗြိတိန်အထွေထွေရွေးကောက်ပွဲအတွက်ဆန္ဒမေးပေးခဲ့ကြပါတယ်ဗြိတိန်နိုင်ငံဟာဥရောပသက်မကကခွဲထွက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရှုပ်အထွေထွေရင်ဆိုင်နေရတာ၃နှစ်နီးပါးရှိပါပြီသတင်းကားဘက်အကြအပြန်လှန်မဲဆွယ်စည်းရုံးမှုတွေအပြီးမနေ့ကတော့မိုးရွာပြီးမုန်မိုင်းနေတဲ့ရာသီဥတုအခြေအနေထဲမှာပဲမဲပီးသူတွေဟာမဲပီးရနေရာတွေဖြစ်တဲ့ကျောင်းတွေဖျားကျောင်းတွေရက်ွက်ခမ်းမတွေနဲ့မြို့တော်ခမ်းမစတဲ့နေရာတွေမှာလာရောက်မဲပီးခဲ့တာပါConservative Party ကိုဦးဆောင်သူဝန်ကြီးချုပ် Boris Johnson ကဗြိတိန်ကို2020ဇန်နဝါရီလ31ရက်နေ့မှာဥရောပသက်မကကခွဲထွက်ဖို့ပြောဆိုထားပါတယ်။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့ဗြိတိန်ခွဲထွက်ရေးအတွက်နောက်ထပ်လူထုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကြေညာထားတာပါ။အထွေထွေရွေးကောက်ပွဲမှာအမတ်နေရာ650အတွက်ရှင်ပြန်ရမှာဖြစ်ပြီးမဲပေးပြီးပြန်ထွက်လာသူတွေအပေါ်မှာသဘောထားကောက်ခံတဲ့စစ်တမ်းတွေအရဝန်ကြီးချုပ် Boris Johnson ဦးဆောင်တဲ့ Conservative Party ကအသာရနိုင်ခြေရှိနေပါတယ်ရှင်။